အကောမြမေအခုဒီနေ့ဇနီးဘာမှာမြန်မာနိုင်ငံလူခွေးရေးနဲ့ပတ်သက်လို့ဒီမူကျန်းဆုံးဖြတ်ချက်ချရလို့သိရပါတယ်အဲအဲ့ဒီမှာရောက်နေရဆိုတော့ဘာတွေများဆုံးဖြတ်ချက်ချလဲဘာတွေအဆိုပြုလဲနည်းနည်းလောက်ပြောပြပြပါလားခင်ဗျာ
ဟုတ်ကဲ့ဒီနေ့မူကျန်းချမှတ်ထဲမှာ၃မိုင်းပါတာတွေ့ရပါတယ်တခုကတော့ဒီပြီးခဲ့တဲ့29ရက်နေ့ကလုတ်ခဲ့တဲ့ဒီတုံးတက်မှုကြားနာမှုတွေမှာဝေဖန်ထောက်ပြတဲ့အချက်တွေကနားအဖနဲ့လက်ခံနိုင်တဲ့အချက်ရယ်နောက်တစ်ခုကတော့သူတို့အနေနဲ့ပြန်လည်တင်ပြပြီးတော့လုတ်ပင်တာလုတ်ဆောင်ပါမယ်ဆိုရယ်ပြောတဲ့အချက်ရယ်လက်မခံနိုင်ပါဘူးလို့ညင်းဆိုတဲ့အချက်တွေအဲ့ဒီအဆင့်၃မိုင်းပါပြီးတော့သူတို့ထုတ်ဖော်ပြောဆိုတော့တွေ့ရတယ်လက်မခံနိုင်တဲ့ကိစ္စတွေမှာကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင်တော့ဒီနိုင်ငံတကာစာချုပ်တွေကိုလက်မှတ်ထိုးပြီးတော့လူခွင့်တိုးတက်အောင်လုတ်ဆောင်မယ်ဆိုတဲ့ဟာတွေရယ်နောက်တစ်ခါမှာနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မယ်မြန်မာနိုင်ငံမှာရှိနေတဲ့လူခွေကော်မတီကနေလူခွေကောင်စီဖြစ်ဖြစ်အောင်သူတို့လှုပ်ဆောင်မယ်ဆိုတဲ့အကြောင်းအရာတွေရယ်နောက်ပါပြည်သူလူထုနဲ့လက်တွဲပြီးတော့ကုလသမဂ္ဂမှာလူခွေစီခံစာတွေကိုပူးပေါင်းလှုပ်ဆောင်သွားမယ်ဆိုတဲ့ရေးရာတိကျမှုမရှိတဲ့အရာတွေကိုသူတို့ပထမဦးဆုံးလက်ခံမယ်လို့ပြောသွားတယ်နောက်တစ်ခုကတော့သူတို့အနေနဲ့ပြန်လည်စဉ်းစားပါမယ်ဆိုတဲ့အချက်တွေကတော့မြန်မာနိုင်ငံမှာဒီလိုမျိုးကိစ္စတွေပူးပေါင်းဆောင်ရွက်မှုတွေရရှိအောင်နောက်တစ်ခါမှာဒီလိုမျိုးဥပဒေတွေကိုရေးဆွဲတဲ့အခါမှာအတူတူရရှိအောင်လုပ်ဆောင်မယ်ဆိုတဲ့အချက်တွေအထူးသဖြင့်ဒီမကြာမီကျင်းပနေတဲ့ဒီလွတ်တော်မှာတင်ပြပြီးတော့အစိုးရတစ်ကနေဒါတွေကိုထည့်သွင်းလုပ်ဆောင်သွားဖို့သူတို့တင်ပြမယ်ဆိုပြီးတော့အချိန်ဆွဲသဘောမျိုးတွေ့ရတယ်။နောက်ပိုင်းအရေးကြီးတဲ့အချက်တွေကတော့သူတို့လုံးဝလက်မခံနိုင်ဘူးပြောတဲ့အချက်တွေရှိပါတယ်။အဲ့ဒါကတော့ဒီ NLD ပါဝင်တိုင်းရင်းသားအဖွဲ့တွေနဲ့ပူးပေါင်းပြီးတော့နိုင်ငံရေးပြဿနာဖြေရှာဖို့ကိုသူတို့လုံးဝမစဉ်းစားနိုင်ဘူး။နိုင်ငံရေးအကျဉ်းသားတွေမရှိတဲ့အတွက်နိုင်ငံရေးအကျဉ်းသားတွေကိုပြန်လည်လွှတ်မြောက်ဖို့အတွက်လှုပ်ဆောင်မှုမဖြစ်နိုင်ဘူး။နောက်တစ်ခုကတော့ဒီလိုမျိုးအခုလောလောဆယ်ဖြစ်နေတဲ့လူခွင့်ကိစ္စတွေကိုစုံစမ်းဖြစ်စေဖို့နောက်တစ်ခါအဖြစ်ရှိတဲ့သူတွေကိုအရေးယူဖို့တောင်းဆိုတဲ့အချက်တွေကိုသူတို့လုံးဝလက်မခံနိုင်ဘူးလို့ကိုယ်ပွင့်လင်းပြောကြားသွားပါတယ်။ဒီ crying consent humanity ဆိုတဲ့စကားကိုတိတိကျသုံးတာတော့ Czech Republic ဖြစ်ပါတယ်။ကျန်တဲ့ဒီ American နဲ့ UK ကျန်တဲ့ Sweden စတဲ့နိုင်ငံတွေကတော့နိုင်ငံတကာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုအဖွဲ့ကိုခွင့်ပြုလို့ဒါပဲပြောပါတယ်။အဲ့ဒါနဲ့ပတ်သက်လို့ကတော့သူတို့အနေနဲ့ဒါကိုလုံးဝလက်မခံနိုင်ဘူး။ဒီဟာကအခြေမြစ်မရှိတဲ့အကြောင်းအရာတွေဖြစ်တယ်ဆိုတဲ့အကြောင်းအရာနဲ့ပဲသူတို့ညှိပေးခဲ့တာတွေ့ရပါတယ်။
ဟုတ်ကဲ့ဗျာဒီပြောရတဲ့အဲထဲမှာဟိုနိုင်ငံတော်များများဟိုထောက်ပြရတဲ့အဲထဲမှာလဲကုလသမဂ္ဂကိုယ်စားလှယ်တွေနဲ့ပူးပေါင်းဆောင်ရွက်ဖို့ဟောပေါ့နော် coordination လုပ်ဖို့သူတို့သွားရေးလာရေးဗမာပြည်ခီးစင်တွေနဲ့ပတ်သက်လို့လက်လောက်ခွင့်ပေးဖို့ဆိုတဲ့အချက်တွေပါပါတယ်ဗျာဒီအချက်တွေနဲ့ပတ်သက်လို့ရောဘာတွေပြောတာတွေ့ရပါလဲ
သူတို့အဲ့ဒီနေရာမှာနှစ်ခုကွဲနေတာဖြစ်ရပါတယ်ပထမဆုံးလက်ခံတဲ့အချက်ထဲမှာနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မယ်လို့သူတို့တစ်ဖက်ကပြောထားတယ်ဒါပေမဲ့သူတို့လက်မခံနိုင်ဘူးဆိုတဲ့ပြောထားတဲ့အချက်ထဲမှာဒီလိုမျိုးကိစ္စတွေကိုဒီ ICRC ကနေဒီထောင်တိုင်းကိုတွားရောက်စုံစမ်းဖို့နောက်တစ်ခါလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကနေနေရာဒေသမရွေတွားရောက်ပြီးတော့စုံစမ်းစစ်ဆေးဖို့ဒါတို့လက်မခံနိုင်ဘူးပြောတယ်အဲ့တော့ဒီဟာကြည့်မယ်ဆိုလို့ရှိရင်သူတို့ပြောတဲ့အချက်တွေကရှေ့နောက်မညီတာတွေ့ရတယ်ဒီလိုမျိုးနိုင်ငံတကာကနေစုံစမ်းစစ်ဆေးကိစ္စတွေနောက်တစ်ခါဒီလိုမျိုးကျွန်တော်တွားရောက်လေ့လာတာခွင့်မပြုလို့ရှိရင်ဒါကိုနိုင်ငံတကာပူးပေါင်းဆောင်ရွက်မှုလို့ကျွန်တော်ပြောဆိုနိုင်မလားအဲ့တော့သူတို့ပြောနေတဲ့အရှိကတော့နိုင်ငံတကာရဲ့ပူးပေါင်းဆောင်ရွက်မှုလို့ပြောပြီးတော့တကယ်တမ်းပူးပေါင်းဆောင်ရွက်နိုင်မဲ့တိတိကျကျဖြစ်တဲ့လုပ်ငန်းစဉ်တော့သူတို့လက်မခံနိုင်ဘူးပြောတဲ့ဟာကတကယ်ကိုပြောထားတဲ့ရှေ့အချက်နဲ့နောက်ကအချက်ကွာခြားချက်ဖြစ်နေရပါတယ်
ဟုတ်ကဲ့ပါအချုပ်ပြောမယ်ဆိုရင်ဒီနေ့မူကျန်းဆုံးဖြတ်ချက်ချရတဲ့အခါမှာကုလသမဂ္ဂဘာတွေနဲ့ရှစ်ဆက်လှုပ်ဆောင်မှုရှိလဲဘယ်ကိစ္စတွေမှာနောက်ဆက်တွဲအရေးယူဆောင်မှုတွေဘာတွေရှိလဲဗျ
အခုဒီဟာကတော့သူတို့တင်ပြတဲ့အချက်တွေကိုပြန်လည်ပြီးတော့ခြုံငုံပြီးတော့တင်ပြတဲ့ဟာမျိုးဖြစ်တယ်အဲ့တော့ဒီလိုမျိုးသူတို့ရဲ့လက်ခံမှုလက်မခံမှုကိစ္စကလာမယ့်ဇွန်မှာကျင်းပမယ်လူခွေးကောင်စီရဲ့စုနှုတ်ပွဲမှာနောက်ကထပ်ပြီးတော့ပေါ်ပေါက်လာမှာဖြစ်ပါတယ်အခုလိုမျိုးနိုင်ငံတကာကနေဖြစ်စေခြင်းနဲ့အကြံပြုချက်တွေတော်တော်များများကိုလက်မခံဘူးအခုဒီထဲမှာကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင်သူတို့လက်မခံတဲ့နိုင်ငံတကာရဲ့အကြံပြုချက်အားလုံးကကျွန်တော်တို့80ကျော်ရှိတယ်အဲ့တော့နားဖပြောနေသလိုမြန်မာနိုင်ငံကလူခွေးလမ်းကြောင်းနဲ့နိုင်ငံတကာပူးပေါင်းမှုဆောင်ရွက်မှုလမ်းကြောင်းမရောက်ဘူးဆိုတာဖော်ပြနေတယ်အဲ့တော့လာမယ့်ဇူလမှာကျင်းပမယ်လူခွေးကောင်စီမှာအခုလိုမျိုးအခြေအနေနဲ့ပတ်သက်လို့ဒီနိုင်ငံတကာကအထူးသဖြင့်လူခွေးကောင်စီကဘယ်လိုမျိုးအရေးယူဆောင်ရွက်သင့်တယ်ဘယ်လိုမျိုးသဘောထားသင့်တယ်ဆိုတာထပ်ပေါ်လာမှသိကြပါတယ်
ဟုတ်ကဲ့ပါကိုအောင်မျိုးမေးခုလိုဖြည့်ပြရကျေးဇူးတင်ပါတယ်ပါ
ကျေးဇူးတင်ပါ
တယ်ဟုတ်ကဲ့ပါ